ဆီယနာတိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်ကဆန္ဒပြပွဲတစ်ခုကိုအရက်ဝစ်တွေနဲ့လက်နက်ကင်တပ်ဖွဲ့တွေကပစ်ခတ်ဖမ်းဆီးတာကြောင့်ဆန္ဒပြသူတဦးကြီးထိမှန်ဒဏ်ရာရခဲ့ပါတယ်။၃ယောက်ထက်မနည်းလဲအဖမ်းခံခဲ့ရပါတယ်။နေ့လယ်ပိုင်းတုန်းကတော့ရန်ကုန်မြို့လယ်ကောင်းပိုင်းနေရာတချို့မှာလက်နက်အပြည့်အစုံနဲ့စစ်သားတွေကလမ်းတွေကိုပိတ်ပြီးတော့တားဆီးစစ်ဆေးခဲ့ပါတယ်။ဒီအခြေအနေအပြည့်အစုံရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ရန်ကုန်မြို့တာမွေကြောင်မြောင်ရက်ကဆနပြပွဲကိုပြစ်ခတ်ဖြုတ်ခွဲတာမှာကြီထိမှန်တဲ့သူဖမ်းဆီးခံရတဲ့သူတွေရှိခဲ့တယ်လို့ဥဆောင်ပါဝင်သူတူကဖီဝေကိုပြောပါတယ်
။တယောက်ကတနက်နဲ့ပြစ်ခတ်တယ်၊သူကဘောင်း၃ယောက်ဖမ်းခံရတယ်။မိတ်ဆက်တော်တော်ရရှိအောင်ဆန္ဒပြတဲ့အချိန်ပေါ်တော့ကျွန်တော်ကြောက်ွက်တဲ့ဉာဏ်ပေါ်တော့ဟိုကြောက်ွက်တဲ့ဉာဏ်ပေါ်အိဒါဒရဉာဏ်ကနေပြီးတော့စတိပဋ္ဌာန်ထိပ်တီးရှောက်တဲ့အချိန်မှာကျွန်တော်တို့ဟိုဆန္ဒပြကြရင်ကျွန်တော်တို့အချိန်စက္ကန့်တွေလောက်ရတဲ့အချိန်ကြီးပြင်းပါတယ်ကျွန်တော်တို့အလုပ်တွေနဲ့စောင့်ပြီးတော့ကျွန်တော်တို့တနက်နဲ့ပြစ်ပြီးဖြုတ်ခွင်းတာပေါ့။အဲ့တတိယကျောင်းကအရှိတုံးမှရှိတဲ့လူငယ်ပြောကတော့တနက်မှာပါ။အဲ့ပြီးတော့ခန်းမှာနေရတယ်။ကျန်တဲ့ကတော့ဟုတ်ပါတယ်။ပြောကတော့နေဆောင်ပြီးခန်းမှာဖြစ်တယ်ဆိုကျွန်တော်တို့ဟိုတုံးတော့ပိုင်းတယ်။ပြောကတော့ကတော်ပြင်းနေတယ်မိတ်ဆက်ဆန်တာပါ။ဒါကြောင့်လူငယ်ငယ်မှတနက်တွေနေထူပြီးတော့ကြိုက်ထားတာပြ။ဥပေါင်းကွဲသွားတာလေကျွန်တော်တို့ဖြေရတာပါဗျာ
။လူမှုကွန်ရက်မှာပြန်နေတဲ့ဗီဒီယိုတစ်ခုထဲမှာလည်းလူငယ်တဦးကိုစစ်သားတွေကချုပ်ကင်ဆွဲခေါ်သွားပြီးရိုက်နှက်ပြီးတော့စစ်ကားပေါ်ထိုးတင်လိုက်တာကိုတွေ့ရပါတယ်။ဒီကနေ့နေ့လယ်လောက်ကလည်းရန်ကုန်မြို့တွင်းနေရအတော်များများမှာစစ်သားတွေရဲတွေကလက်နက်အပြည့်နဲ့လမ်းတွေပိတ်ဆို့တားဆီးခဲ့ပြီးဖြတ်တန်းသွားလာခွင့်မပေးဘဲကားတွေကိုလှည့်ပြန်ခိုင်းတာရှိတယ်လို့ကိုယ်တိုင်တွေးခဲ့ရတဲ့ရန်ကုန်မြို့ကန်တူဖြစ်သူဦးမြတ်သူဝင်းကပြောပါတယ
်မီးပွိုင်ရှိတယ်လေမီးပွိုင်ကျွန်တော်တို့ကလေလမ်းလေးစုံပေါ့ကျွန်တော်ကလမ်းထောက်ပဲလေအဲမီးပွိုင်ကဒီဝါဒလဲဆိုတဲ့အောက်ဖက်ရောအပေါ်ထက်ဖက်ရောပေါ့နော်အဲဒါကနှစ်ဖက်လုံးပိတ်တယ်ဘိုလ်ချုပ်လမ်းဆိုတဲ့ဟိုဘက်ရောဒီဘက်ရောပိတ်တယ်တော့လေးဖက်လုံးပိတ်ထားတာပေါ့အိုအန်စာတုံးကားတစ်စီးကိုတော့ဒီဘက်ကက်ရက်ကအိမ်တိန်တောက်ကိုသွားကျင်လို့လာမျိုးအဲ့ကားတစ်စီးတော့လွတ်ပေးလိုက်တာကျွန်တော်တွေးလိုက်တယ်ကျွန်တော်အဲ့ဒါတော့တွေးလိုက်တယ်ပေါ့နော်ကျန်တဲ့ကားတွေတော့လှည့်ပြန်ရတယ်သွားလို့တော့မရဘူးအခုကရဲတော့မဟုတ်တက်နဲ့မော်တော်ဘီကယ်တွေနဲ့တွေးရတယ်ဗျ
ဘာကြောင့်အခုလိုပိတ်တာလဲဆိုတာမသိရဘူးလို့လည်းပြောပါတယ်မိခင်အတွက်အောက်ဆီဂျင်နဲ့ဆေးဝါးတွေသွားဝယ်ရင်လမ်းပိတ်ဆစ်ဆီးနေတာကိုကိုယ်တိုင်ကြုံခဲ့ရသူနှောင်းမြုတ်ကန်တူကလည်
းအမေကလိုအပ်တဲ့ဆေးမယ်မယ်လိုအပ်တဲ့အောက်ဆီဂျင်နဲ့ပတ်သက်တဲ့ဟာလေးပေါ့ဗျာတကယ်ပြောရင်တော့အဲ့ဒါလေးတောင်းပန်ပေးဆိုပြီးသွားတော့ကားတွေကပုံပိတ်နေတယ်ပေါ့နော်ပိတ်နေတာမှစစ်စေးနေတဲ့ချက်ကောင်တွေကလည်းစစ်စေးနေရတွေ့တယ်ဗျာအဲ့တွေ့ရတယ်ကဲဟုတ်ပြီပေါ့အဲဆိုဖန်စီတန်းစီနဲ့သွားလိုက်တာပေါ့နော်အဲတချို့ကားတွေကြတော့လည်းရက်ပြီးတော့သူတို့ဘာလို့စစ်နေလဲတော့မသိဘူးပေါ့ကိုကားကြတော့လည်းသူတို့ကြည့်တယ်ပြီးတော့ကျွန်တော်တို့ကားမှာတော့တကယ်တော့လာတာအောက်ဆီဂျင်အိုးပါပါလေအမေးစီဆရာစီလက်မှတ်တွေပဲပြလိုက်တော့အော်ကဲတော့သွားစပြောင်းတော့အဆင်ပြေသွားပါတယ်အနောက်တနေရာကျတော့ထပ်ပိတ်တော့ဆကူလာတာဝါအရှိပေါ့နော်အဲ့မှာလဲတခါဆစ်ဆစ်ခံရတယ်ပေါ့နော
်မနေ့ကတော့အေရီတိုင်းပသိမ်မြို့အမတ်ကိုရက်ွက်ပသိမ်တရားအနီးကရဲစခန်းဝင်းနဲ့မြို့နယ်စီပင်တာယာယုံမှာပုံပေါက်ကွဲခဲ့ပြီးအထိခိုက်မရှိဘူးလို့မြို့ကန်တူကပြောပါတယ်ဆီယနာတိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဟာအချိန်ဟုန်ကြီးကြီးမားမားမရှိတော့ပေမဲ့ဒေသတချို့မှာနေစဉ်လိုဆန္ဒပြပွဲတွေရှိနေဆဲဖြစ်ပါတယ်ဒီကနေ့မှာရန်ကုန်အပြင်ဖားကန့်အမန္တလေးမုံရွာလောင်းလုံကလေးဆလင်းကြီးစားတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်